Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ4ရက်တောက်ကြနေ့ညနေဖြန် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲရမှာရုရှားနဲ့ပတ်သက်ဆွေးနွေးမှုရှိခဲ့ကြောင်းဆွဆွဲနေတဲ့သတင်းတွေဟာတူးယောင်နေတာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်။အကြမ်းဖက်ဝါဒီကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ကားသူတွေကိုရခိုင်ပြည်နယ်သတင်းနာမှုမြို့နယ်အတွင်းဖမ်းဆီးရှာဖွေရမှာလွန်ကြေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အကြောင်းမြန်မာဆွေးရကပြောလိုက်ပါတယ်။ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ရှားပေါင်နဲ့တူကြီးညာပေးသွားမှာပါ။
အခုညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေလည်းသတင်းထောက်တွေပေါ်မှာတက်မတော်ကတရားစွဲဆိုထားတဲ့အမှုမှာ66ဂါဂျီနဲ့စွဲဆိုခံရပြီးတော့အာမခံရခဲ့သူ The Voice Editor ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ project ကကျွန်တော်ကျူးလွန်ထားနေမရှိဘူး။မရှိတဲ့အတွက်ကျွန်တော်စိတ်ထဲမှာရှင်းနေ။ကိုကျူးလွန်ထားတဲ့အခါမဟုတ်တဲ့အတွက်ဆုံးကားတိုင်အောင်ဒါဥပဒေကြောင်းရရင်ဆိုင်သွား
ဒီနိုင်ငံတကာသတင်းတွေအပြီးနားဆင်ရမှာဖြစ်ပါတယ်ရှင်။တခါစီရီးတင်းမာနေတဲ့တောင်ပိုင်းရှမ်းပြည်မှာလွန်ခဲ့တဲ့နှစ်ရက်ကမြမတပ်မတော်စစ်ဖက်ကဖမ်းထားတဲ့ရွာသား၁၀ယောက်နဲ့တယောက်ကလွှဲရင်ကိုယ့်ယောက်ကိုတော့ပြန်လွှတ်ပေးလိုက်ပါတယ်။ထိုင်းနိုင်ငံလက်ကျွန်းလူတပ်မှုနဲ့တည်တံစီရင်ချက်ချခံထားရတဲ့မြမရွှေပြောင်းအလို့သမားလူငယ်2ဦးရဲ့အမှုအယူခံလွှာကိုဒီလနှောင်းပိုင်းမှာရှောက်လဲဖို့ပြင်ဆင်နေပါတယ်။အခုရင်ဆုံးတော့တောက်ကြံနေညနေခင်းထိတ်တန်းရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲရမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိခဲ့ကြောင်းဆွဆွဲနေတဲ့သတင်းတွေကအတူယောင်နေသေးတာဖြစ်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ
် The Russia story is a total fabrication. It's just an excuse for the greatest loss.
ရုရှားနဲ့ပတ်သက်တဲ့ဆိုတဲ့သတင်းဟာလုံးဝလောက်ကျန်ဖန်တီးထားတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ရာဇဝင်မှာအရှုံးကြီးရှုံးခဲ့တဲ့အပေါ်စင်ကြေပေးဖို့တသက်ပြောစရာမရှိရှာကြံပြောနေတဲ့ကိစ္စသာဖြစ်တဲ့အကြောင်းရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကအထူးခုံတမာရီဖွဲ့စည်းလိုက်တဲ့အကြောင်း Wall Street Journal ကရေးသားခဲ့ပြီးနိုင်ပိုင်းအကြာကြာသပတေးနေ့ညကကျင်းပခဲ့တဲ့ West Virginia ပြည်နယ်ကလူထုစုဝေးပွဲမှာသမ္မတ Trump ပြောဆိုသွားတာပါ။တကယ်ဆိုရင်အထူးစုံစမ်းစစ်ဆေးသူအနေနဲ့ပြန်ပက်ဖြစ်သူ Democratic Party သမ္မတလောက် Hillary Clinton ဖြစ်ပြလိုက်တဲ့အီးမေးလ်ပေါင်း3,300ကျောင်းကိုစုံစမ်းရမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။မင်းဆန်နာရှင်တွေလိုလားနေတဲ့ခေါင်းဆောင်မှုမျိုးဖြစ်မလာနိုင်အောင်မတမာတဲ့နီးနဲ့ကြိုးပမ်းနေတာအားလုံးတွေ့ရောတိုက်ပြည်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပါထိခိုက်ဆော့ရရောက်တယ်လို့လည်းသမ္မတ Trump ကပြောဆိုခဲ့တာပါ။ရုရှားရေးထူးစုံစမ်းစစ်ဆေးမှု Robert Mueller နဲ့ဖွဲ့ကတော့ Democratic Party သမ္မတ Clinton ထိခိုက်နေတာစီမဲ့အချက်အလက်တွေကိုရရှိထားတယ်လို့ဆိုရဲရုရှားရှင်တွေတူးနဲ့သမ္မတ Trump ရဲ့အကြံပေးပုဂ္ဂိုလ်တွေတားအကြီးဆုံးဖြစ်သူ Donald Junior တို့မဲဆော့ဝဲကလာတွင်တွစ်ဆုံမှုကိုဖော်ထုတ်နိုင်မှုကြိုးပမ်းသွားမယ်အလားအလာတွေရှိနေပါတယ်။အချိန်နဲ့မှာပဲရုရှားရေးစုံစမ်းမှုတွေကိုသမ္မတ Trump ကတံပြန်မှုကြိုးပမ်းမှုတွေအရှိန်လျော့စေမယ်ဥပဒေကြမ်းတစ်ရပ်ကိုလည်းထပ်လွှတ်တော်90နှုတ်ကလွှတ်တော်မှာတင်သွင်းလိုက်ပါတယ်။ဥပဒေကြမ်းမှာတော့မမှန်မကန်ဆောင်ရွက်မှုကိုကြိုးစည်းဝါရှာမှုကျန်းမာရေးစိုးစိုးဝါအခြေအနေကြုံရတာဒါမှမဟုတ်တခြားခိုင်လုံတဲ့အကြောင်းရင်းတွေကလွဲလို့အထူးစုံစမ်းစစ်ဆေးမှုကိုသမ္မတရာထူးကနေမဖြုတ်နိုင်အောင်တားမြစ်ထားပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ဩဂုတ်လလွှတ်တော်ရနာချင်အတွင်းမှာသမ္မတဒေါ်နယ်ထရမ့်အနေနဲ့ယာဒူးပြောင်းလဲခန့်အပ်မှုတွေလုပ်လို့မရအောင်အထက်လွှတ်တော်ကထိရောက်စွာပိတ်ပင်တားမြစ်ထားပါတယ်။လွှတ်တော်ရနာချင်ဖြစ်ပေမဲ့လည်းလွှတ်တော်ရဲ့လှုပ်ထုံးလုပ်နည်းတစ်ခုဖြစ်တဲ့လွှတ်တော်လုပ်ငန်းလက်ပတ်မှုကိုဆက်လက်ထားရှိဖို့အတွက်နိုင်ငံရေးသမားတွေကသဘောတူခဲ့ကြပါတယ်။မကြာသေးခင်ကရှစ်နေချုပ် Jeff Sessions ကိုသမ္မတထရမ့်ကဝေဖန်ပြောဆိုခဲ့ပြီးလွှတ်တော်ရနာချင်အတွင်းမှာသူ့ကိုယာဒူးကနေဖြုတ်ပြစ်ဖို့ရှိတယ်လို့ထင်မြင်ယူဆချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာပဲအထက်လွှတ်တော်ကအခုလိုလှုပ်ဆောင်တာပါ။ရှစ်နေချုပ်အသေးခံအမှုတွေလှုပ်ဆောင်ရမယ်လွှတ်တော်ကြားနာမှုတွေကိုရှောင်ရှားတဲ့အနေနဲ့ထရမ့်ကဒီနှစ်စဉ်လွှတ်တော်ရနာချင်ဩဂုတ်လအတွင်းမှာရှစ်နေချုပ် Session နေရာကိုအစားထိုးခံအမှုတွေလှုပ်ဖို့ရှိတယ်ဆိုပြီး Washington Post သတင်းစာကရေးသားဖော်ပြခဲ့ပါတယ်။အင်ဖြူရောကတော့ဒီသတင်းဟာသတင်းအတူတာဖြစ်တယ်လို့ပြောပါတယ်။သမ္မတထရမ့်ကရှစ်နေချုပ် Jeff Sessions ကိုယာဒူးကဖြုတ်ပစ်လိုက်မယ်ဆိုရင်တော့ဆိုးဝါးတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ Republican အထက်လွှတ်တော်မှ Lindsey Graham က NBC ရုပ်သံနဲ့မကြသေးခင်ကတွေ့ဆုံမေးမြန်းခံမှာပြောဆိုလိုက်ပါတယ်။ Jeff Sessions ဟာသမ္မတထရမ့်ကသူ့ကိုရှစ်နေချုပ်ယာဒူးမခန့်အပ်ခင်အချိန်အထိအထက်လွှတ်တော်အမှအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်နောက်ဆက်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုလုပ်နေတဲ့တရားရေးဌာနပေါ်ကြီးကြပ်ကုတ်ခဲ့တဲ့နေရာမှာရှင်းနေကြုံဆန်ရှင်ကသူကိုယ်တိုင်မပါဝင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်သမ္မတထရမ်ကသူ့ပေါ်အမျက်ထွက်ခဲ့တာဖြစ်ပါတယ်ရှင်းနေကြုံဆန်ရှင်ဟာသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းထရမ်ပေါ်အရင်ဆုံးထောက်ခံသူတစ်ဦးဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်သမ္မတဖြစ်စတင်တာဝန်ယူခဲ့တဲ့ဇန်နဝါရီလထဲမှာပဲမက္ကဆီကိုနဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းဆက်စကားပြောရမှာအခြေတင်ဆွေးနွေးမှုတွေရှိခဲ့ကြောင်းအခုနောက်ဆုံးပေါက်ကြားခဲ့တဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရားဝင်ဝင်ရောက်မှုတွေကိုတားဆီးနိုင်အောင်မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်တွေကုန်ကျစရိတ်ကိုကြားခံဖို့မက္ကဆီကိုသမ္မတအင်နက်ပင်နာနေရဲတို့အနေနဲ့ဆက်လက်ညှင်းဆန်မနေဖို့သမ္မတထရန့်ကတောင်းဆိုခဲ့တာပါ။သမ္မတယူကောက်ပွဲအတွက်လနဲ့ချီရဲ့မဲဆိုဝဲကာလအတွင်းမက္ကဆီကိုနဲ့နယ်စပ်မှာတတိုင်းကာမဲ့စီကိုမက္ကဆီကိုဘက်ကပေးအောင်လုပ်မယ်ဆိုပြီးသမ္မတထရန့်ကကတိပြုထားတာဖြစ်ပါတယ်။ Washington Post သတင်းစာမှာဖော်ပြခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကတယ်လီဖုန်းပြောဆိုမှုမှတ်တမ်းမှာတော့မက္ကဆီကိုအနေနဲ့ကုန်ကျစရိတ်ကိုမပေးဘူးလို့ပြောနေမယ်ဆိုရင်အဆက်ဆက်လုပ်တော့မှာမဟုတ်တဲ့ကြောင်းသမ္မတထရန့်ကပြောဆိုခဲ့တယ်လို့မက္ကဆီကိုနိုင်ငံကပေးအောင်လုပ်မယ်လို့သူပြောထားတာနှစ်နှစ်လောက်ရှိနေတဲ့အကြောင်းလဲသမ္မတကပြောခဲ့တာပါ။မက္ကဆီကိုသမ္မတကတော့ကုန်ကျစရိတ်ကိုမပေးဘူးသူရည်တည်ချက်ကိုမပြောင်းလဲနိုင်ကြောင်းတုံ့ပြန်ခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်မဲကွန်တန်ဘူးနဲ့တယ်လီဖုန်းဆက်ပြောတဲ့နေရာမှာတော့ဩစတြေးလျမှာရှိနေတဲ့ဒုက္ခသည်1,250အမေရိကန်မှာချေချခွင့်ပေးဖို့သမ္မတဘရက်အိုဘားမားလက်ထက်ကသဘောတူထားတာကိုပြင်ဆင်ရေးအပြင်းထန်ဆွေးနွေးခဲ့ပါတယ်။ကမ္ဘာမှာဩစတြေးလျအကြီးအမားဆုံးပုဂ္ဂိုလ်တစ်ဦးဖြစ်အမေရိကန်ကိုလူတွေဝင်ဝင်မပေးဖို့ပြောထားပြီးမှသူ့အနေနဲ့လူ1000လောက်ကိုလက်ခံရမယ့်ကိစ္စကသူ့ကိုတတ်တယ်လို့ဖြစ်နေတယ်လို့သမ္မတထရန့်ကပြောခဲ့တာဖြစ်ပါတယ်။ချေတင်ပြောမှုတွေအတွင်းတနေ့ကုန်တယ်လီဖုန်းဆက်ပြောသမျှတွေထဲမှာစိတ်မချမ်းသာစရာအဖြစ်အဆုံကိစ္စတစ်ခုဖြစ်နေလေသမ္မတထရန့်ကပြောဆိုခဲ့သလိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖုန်းဆက်ရတာကတော့သူ့အနေနဲ့စိတ်ချမ်းသာစရာကောင်းတယ်လို့လည်းသမ္မတထရန့်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေပြောင်းလဲဖို့နဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေရပ်အောင်ပိုတိုက်တွန်းဖို့တရုတ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားပေးလိမ့်မယ်လို့မျှော်လင့်ရပါတယ်ဒီတရုတ်နိုင်ငံရဲ့ကြီးကျယ်တဲ့ဈေးကွက်ထက်ကိုဝင်နိုင်ဖို့နိုင်ငံခြားကုမ္ပဏီတွေရဲ့နီးပညာလျှို့ဝှက်ချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုတဲ့အပေါ်စုံစမ်းဖို့အမိန့်ပေးချက်ကိုသမ္မတထရမ့်ရက်ပိုင်းအတွင်းလက်မှတ်ထိုးလိမ့်မယ်လို့ဗန်နာရေးဆိုင်ရာသတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်တောက်ကြနဲ့မှာဖြစ်နိုင်တယ်လို့ခန့်မှန်းကြပေမဲ့အင်ဖြူတော်တာဝန်ရှိသူတွေကတော့အစီအစဉ်မရှိဘူးလို့ဆိုပါတယ်အဲ့ဒီစုံစမ်းစစ်ဆေးမှုတွေကနေတရုတ်လုတ်ကုန်ပစ္စည်းတွေအမေရိကန်ဈေးကွက်ထက်ကိုဝင်ဖို့အခွန်တွန်းမြင့်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်အဲ့ဒီဖြစ်လာမယ်ဆိုရင် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးမှာအမေရိကန်သဘောတူထားတဲ့သဘောတူချက်တွေချိုးဖောက်ရရောက်မယ်လို့ကုန်သွယ်ရေးရာကျွမ်းကျင်သူတွေကသတိပေးနေကြပါတယ်အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးကတော့တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကြောင့်အမေရိကန်ပို့ကုန်တွေထိခိုက်နေပြီးတရုတ်နဲ့ကုန်သွယ်ရေးမှာဒေါ်လာဘီလီယံ340ကျော်လုံငွေပြနေတယ်လို့ပြောကြားခဲ့ပါတယ်တရုတ်နဲ့ကုန်သွယ်ရေးမြင့်မြမှုဖြစ်နေတာကိုအရေးယူကင်တွယ်မယ်ဆိုတဲ့ Trump ရဲ့ရွေးကောက်ပွဲကတိပေးမှုတွေကြောင့်လည်းရွေးကောက်ပွဲတုန်းကအလုတ်တမားလူဒန်းစားအများစုရဲ့မဲကိုဒေါ်နယ်ထရမ့်ကရရှိခဲ့တာဖြစ်ပါတယ်ရှင
် VOA မိခင်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အကြမ်းဖက်ဝါဒီကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ငါသူတွေကိုရခိုင်ပြည်နယ်ရသေးတော်မြို့နယ်အတွင်းဒီကနေ့ဖမ်းဆီးရှာဖွေရမှာလွန်ကျွေးတပ်ဖွဲ့ဝင်တွေတက်ကက်ခံခဲ့ရတဲ့အကြောင်းမြန်မာဆိုရကပြောဆိုလိုက်ပါတယ်။အကြမ်းဖက်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့သူတွေဖြစ်လူ6ဦးကိုဖမ်းဆီးပြီးအောင်နှမ်းရကြေးရွာကပြန်လည်ထွက်ခွာလာချိန်မှာရွာသား6ယောက်လောက်ကဝန်ဝင်တက်ကက်တာခံခဲ့ရတဲ့ဖြစ်ကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တက်ကက်ခံခဲ့ရပြီးနောက်လွန်ကျွေးအတွက်ရှင်းလင်းမှုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေစောင့်ရနေတယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမြို့တန်းရင်သား6ဦးတပ်ဖြတ်ခံရတဲ့အကြောင်းသတင်းထုတ်ပြန်ခဲ့ပြီးနောက်တစ်နေ့မှာပဲအခုလိုဖမ်းဆီးမှုနဲ့တိုက်ခိုက်မှုသတင်းတွေထွက်ပေါ်လာခဲ့တာပါ။တနက်တန်းရဓာတ်ရရရဲ့နဲ့သိဆုံးနေသူမောင်တော်မြို့နယ်ကန်ကြီးကြီးရွာသား6ဦးရဲ့အလောင်းကိုမနေ့တုန်းကတွေ့ရှိခဲ့ရပြီးတော့လွန်ချွေတပ်ဖွဲ့ဝင်တွေနေမြေရှင်းလင်းရေးနဲ့အစိုးရအကြမ်းဖက်သမားတွေကိုပိတ်ဆို့ရှာဖွေမှုတွေလုပ်ဆောင်နေကြောင်းလည်းမြန်မာဆိုရကသတင်းထုတ်ပြန်ထားတာပါ။အမျိုးသမီး3ဦးပါဝင်ဒေသခံမြို့တန်းရင်သား6ဦးတပ်ဖြတ်ခံရတဲ့အပြင်2ဦးပြောင်းနေတဲ့အတွက်ဒီကနေ့ထိဆက်လက်ရှာဖွေနေတဲ့အကြောင်းလည်းပြည်နယ်ဆိုးရတာဝန်ရှိသူတူက VOE ကိုပြောပါတယ်။ဒါပေမဲ့လည်းဒီကနေ့စီးနင်းဖမ်းဆီးမှုတွေနဲ့မနေ့တုန်းကသတင်းထုတ်ပြန်ထားတဲ့မရိုတန်းရင်သားတွေသေဆုံးမှုဆက်နွယ်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ရခိုင်ပြည်နယ်မောင်နှောဒေသမှာပြီးခဲ့တဲ့နှစ်အောက်တိုဘာလနဲ့နေကြာဆောင်ကင်းစကန်တွေကိုအကြမ်းဖက်တက်ခတ်ခံခဲ့ရပြီးတဲ့နောက်မတိမငြိမ်အခြေအနေနဲ့ဆက်လက်ကြုံတွေ့နေရတာလည်းဖြစ်ပါတယ်။
ဗင်နီဇွဲလားနိုင်ငံမှာအတိုက်ခံတွေရဲ့ဆန္ဒပြကန့်ကွက်မှုတွေနဲ့နိုင်ငံတကာတို့ရဲ့ဝေဖန်ပြောဆိုမှုတွေတကြေလလောင်ဖြစ်ပေါ်နေချိန်မှာပဲမြို့တော်ကာရာဂတ်စ်မှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမဲ့အထူးလွှတ်တော်အတွင်းပထမဦးဆုံးအကြိမ်လွှတ်တော်အစည်းအဝေးဒီကနေ့တောက်ကြနေမှာပြုလုပ်ခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့အတွက်ရွေးကောက်ခံထားတဲ့ကိုယ်စားလှယ်ပေါင်း945ဦးစုယုံခဲ့ကြတဲ့အခုပြုလုပ်တဲ့လွှတ်တော်အစည်းအဝေးဟာသမ္မတနီကိုလတ်စ်မာဒူရိုနဲ့ရွေးကောက်ပွဲဟာမျှတမှုမရှိဘူးလို့ဆိုကြတဲ့နိုင်ငံရေးအတိုက်ခံတွေကြားထိတ်တိုက်ရင်ဆိုင်မှုတွေနဲ့ကြုံတွေ့လာရမယ့်အလားအလာတွေရှိနိုင်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမဲ့အထူးလွှတ်တော်ကိုအတိအမှပြုမှာမဟုတ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီး Heather Norwood ကကြာတာပြည်နယ်ကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ဒီရွေးကောက်ပွဲဟာယုံကြည်စိတ်ချရတဲ့နိုင်ငံတကာရဲ့စောင့်ကြည့်မှုမရှိခဲ့ဘူးလို့လည်းသူကဆိုပါတယ်။အင်ကာနေတုန်းကထောင်ထဲကိုခိုးဆောင်သွားခံခဲ့ရတဲ့အတိုက်ခံခေါင်းဆောင် Antonio Ledesma ကို Venezuela အာဏာပိုင်တွေကနေအိမ်အခြေချုပ်အဖြစ်ပြန်လည်ပို့ဆောင်ထားရှိခဲ့တယ်လို့သူ့ရဲ့ဇနီးကထွီတာလူမှုရေးကွန်ရက်ပေါ်ကနေဒီကနေ့တောက်ကြနေ့မှာရေးသားခဲ့ပါတယ်ဒီတောက်ကြနေ့မှာပဲအကြီးအကျယ်ဆန္ဒပြဖို့ကိုလည်းအတိုက်ခံခေါင်းဆောင်တွေကတောင်းဆိုထားပါတယ်ဒီလွတ်တော်ရဲ့ဒီဖွဲ့စည်းလွတ်တော်ပွဲစည်းနိုင်ဖို့အတွက်မာဒူရိုပေါ်ထောက်ခံသူတွေကအကွဲကြကြမဲပေးခဲ့ကြတာဖြစ်တယ်လို့လည်းအတိုက်ခံတွေဘက်ကပြောပါတယ်နောက်ထပ်ရွေးကောက်ပွဲကိုတော့2018အောက်တိုဘာလမှာကျင်းပဖို့စီစဉ်ထားပါတယ်ရှင်
စီရဲနိုင်ငံ11 hospital တွင်ကနယ်မြေတွေမှာပြစ်ခတ်ရဆဲသဘောတူညီချက်ဟာအနည်းဆုံး10နိုင်လောက်ခံခဲ့ပြီးနောက်ပိုင်းမှာတော့အစိုးရနဲ့သဘောအစုတွေကြားအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့အကြောင်းစီရဲရေးစောင့်ကြည့်ကဲခတ်ဖွဲ့ကပြောပါရယ် hospital မြောက်ပိုင်းက Finnia Tiamala M Shashu နဲ့ El Hula အစင်ကြီးဘုံရက်တွေမှာဒီကနေ့တိုက်ခိုက်မှုတွေပြန်ဖြစ်ခဲ့တာဖြစ်တဲ့အကြောင်း Britain ခြေဆိုင်စီရဲလူခွင့်ရေးလှုပ်ရှားမှုဖွဲ့ကပြောဆိုလိုက်တာပ
ါ။ကြောင့်ညနေခင်း VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ပြောပြသွားခဲ့တာပါရှင်။အခုညနေသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးတမတော်ကတရားစွဲဆိုထားတဲ့သတင်းတောက်တွေအကြောင်းနဲ့စပါမယ်ရှင်။တမတော်ကသတင်းသမားတွေအပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုဒီကနေ့ကြားနာစစ်ဆေးခဲ့ပါတယ်။ပုံမှန်66ကကြီးနဲ့စွဲဆိုခံထားရတဲ့ The Voice Editor ဦးကျော်မင်းဆွေကိုရန်ကုန်ဗဟန်းမြို့နယ်တရားရုံးကအာမခံချက်ပေးခဲ့ပေမဲ့ပုံမှန်18မြင်းဆောင်1နဲ့ဆွဲဆိုခံထားရတဲ့သတင်းထောက်3ဦးကိုတော့ရှမ်းပြည်နယ်တိဘောတရားရုံးကအာမခံပယ်ချခဲ့ပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးကတော့သတင်းထောက်တွေအလုံးကိုအာမခံပေးတဲ့လို့ယုံကြည်ကြောင်းဆွဲဆိုထားတဲ့ပုံမှန်တွေကိုလည်းပြန်လည်ပြင်ဆင်တဲ့အကြောင်းသုံးသပ်ထားပါတယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ The Voice Editor ဦးကျော်မင်းဆွေဟာကြည်တောင်စုတစ္ဆာဆိုတဲ့တရားစာကြောင့်တရားစွဲဆိုခံထားရတာဖြစ်တယ်လို့ DVB သတင်းတောက်ဦးအေးနိုင်ကိုပြေဖုံးအောင်နဲ့အေယာဝတီသတင်းတောက်ကိုသိန်းစော်ကကိုလဝီဝင်းဟာပလောင်လက်နက်ကင်အဖွဲ့ရဲ့မွေးရစေဝါတိုက်ဖြတ်ရေးအခမ်းအနားကိုသတင်းသွားယူခဲ့တာကြောင့်တမရော်ကတရားစွဲဆိုထားတာဖြစ်ပါတယ် The Voice Editor ဦးကျော်မင်းဆွေကိုတော့ဗဟန်းတရားရုံးကစစ်တွေရေးဥပဒေပုံမှန်66ဂါကြီးအတွက်သိန်း200သတင်းမီဒီယာဥပဒေပုံမှန်25ခါခွေးအတွက်သိန်း20နဲ့ဒီကနေ့အာမခံပေးလိုက်တာဖြစ်ပါတယ်ဦးကျော်မင်းဆွေကအာမခံနဲ့လွတ်မြောက်လာပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအမှုပြီးဆုံးတဲ့အထိဥပဒေကြောင်းအရာဆက်လက်ရင်ဆိုင်သွားမှာဖြစ်ကြောင်းပြောဆိုပါတယ
်သူတို့ဆက်ဆွဲချက်ပေါ့နော်ဒီကိစ္စဆက်ဆွဲချက်ကကျွန်တော်ကျူးလွန်ထားခြင်းမရှိတဲ့အတွက်ကျွန်တော်စိတ်ထဲမှာရှင်းတယ်ရှင်းတော့ဒီဟာကိုကျွန်တော်တို့ကဟိုကျူးလွန်ထားတဲ့ဟာမဟုတ်တဲ့အတွက်ဆုံးကားနိုင်အောင်ဒါဥပဒေကြောင်းအရာရင်ဆိုင်သွားအောင်ဥပဒေကြောင်းအရာရင်ဆိုင်မယ်ဆိုတဲ့အတွက်လည်းကျွန်တော်ဒါထောင်ရဲကြောက်တော့တာပေါ့နော်ထုတ်ကြတယ်ဒါကတော့ဒီနေ့ဗမာပြည်ရဲ့တရားစီရင်စနစ်ကြီးကနောက်နှစ်များစွာအာဏာရှင်စနစ်ကျင့်သုံးခဲ့တဲ့အခါဒီကြောင့်အာဏာရှင်စနစ်နဲ့တွဲနေတဲ့အကြောက်တရားပေါ့နော်ဒီအကြောက်တရားတွေကြောင့်ကျွန်တော်တို့ကကျွန်တော်ဒီနေ့ဒီလိုဒီလိုကိစ္စဖြစ်သွားတယ်ကျွန်တော်တုံ့တက်ပါတယ်
ဦးကျော်မင်းဆွေနဲ့အတူတရားစွဲဆိုခံရတဲ့တယောဇာရေးသားသူဗြိတိရှ်ကိုကိုမောင်ကိုတော့ဇွန်လအတွင်းကဗဟန်းမြို့နယ်တရားရုံးကတရားသေးလွှတ်ပေးခဲ့တာဖြစ်ပါတယ်အစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားတဲ့ TNLA ကပလောင်လက်နက်ကိုင်အဖွဲ့ရဲ့မူရစီဝါတိုက်ဖြက်ရေးအခမ်းအနားကိုသတင်းသွားယူခဲ့တဲ့ DVB သတင်းတောက်2ဦးနဲ့ ARRI သတင်းတောက်2ဦးကိုတော့ဒီကနေ့တီဘောမြို့နယ်တရားရုံးကအာမခံပယ်ချခဲ့ပါတယ်။ဒီလိုပယ်ချခဲ့တာကို ARRI သတင်းတောက်ကိုသိန်းစော်ခေါ်ကိုလူဝီဝင်းရဲ့အကျိုးဆောင်တရားလွှတ်တော်ရှေ့နေဒေါခင်မိမိကအခုလိုပြောပါတယ်။အဲ့
ဒါအမိန့်ကရဲ့အခြေခံဆိုလို့ရှိရင်ဒီကနေ့ ဒီကစမေးကြပဲဆွေးရသေးတယ်လေကျွန်တော်တို့တော့ဘာမှမမေးပါသေးဘူး။ရောင်မှုကရေတော့မပေါ်သေးဘူးပေါ့နော်။တော်သေးတဲ့အတွက်ကြောင့်ငါမကံပယ်ထားလိုက်တာ။ကျွန်တော်ရောင်လုံးပါတော့ရှိလို့ရှိရင်ဆက်ပြီးတော့ရှောက်ပါ
တရင်မီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတရင်သမားတွေအားလုံးကိုအာမခံပေးတဲ့ကြောင့်အခုလိုပြောပါတဲ့
ဟို16နှစ်ဆွဲခံတာလေတရင်တော့တော့လေအာမခံရပြန်မှာပါနော်တကယ်တော့16နှစ်ဆွဲတာကဟိုဆွဲတဲ့ကိစ္စကိုမဟုတ်ဘူးနော်လက်နဲ့ကန်တုံးနေဟာမအားပြတဲ့ကုညီဓာတ်တွေနဲ့ဘာမှမဆက်နွယ်တဲ့ကိစ္စမဟုတ်ဘူးလားဟိုတရင်ကြီးလုံးကအားလုံးသိရှိတာလေဒါပဲတကယ်တမ်းကျတော့ဒီနမရရဲ့ဘယ်တော့မှလည်းဟိုချောင်ပြင်းနေလို့လည်းမဟုတ်ဘူးဒီအမှုဝင်တယ်လို့လည်းမဟုတ်ဘူးဒီလိုနဲ့ဖြစ်တင်ဖြစ်လိုက်တဲ့အမှုဖြစ်တင်ဖြစ်လိုက်တဲ့ပုံမှာနည်းပြောတာမျိုးပဲဟိုသတင်းခံနိုင်တယ်ဆိုတော့ဟိုတီဘောကအမှုလည်းဟိုဒီနမတုံးရောက်မှုလည်းအမောက်ကန်ပြေးတင်တယ်လို့ကျွန်တော်တို့ယုံကြည်တယ်ဟိုကိုကျင်းသွေးကိစ္စတော့အစိုးရတွေကကိုရပ်တင်တာပါနော
်လက်ရှိဆွေးဆိုထားတဲ့ဥပဒေပုံမှားတွေအပေါ်မှာသူကအခုလိုတုံ့တက်ပါတယ
်ဆက်ချောက်ကဒီကိုတော့အခုမြန်မာနှုတ်တော်ကတော့ဒီကြီးလိုက်တဲ့ဟာကကျွန်တော်မြန်မာကမလုံလောက်သေးလို့ဖြစ်နေတယ်။ဟိုအပြည့်အဖြစ်မှုဆိုတဲ့အပိုင်းကိုပြောင်းထည့်တယ်။မပြောင်းထည့်ရင်လည်းအပြည့်အဖြစ်မှုဆိုတာဘယ်လိုအခါမျိုးကိုဆိုလိုရဲဆိုတဲ့ဟာမျိုးဖွင့်ဆိုခြင်းနဲ့ဟာမျိုးပါဖို့ဟိုအရေးကြီးလို့ရတယ်ပေါ့နော်။ဟိုနောက်တစ်ခါအမကန်ပေးရမယ်ဆိုတဲ့ဟာမျိုးလည်းဒီကေဥပဒေရေးထုံရအဲ့လိုမျိုးရေးတင်တယ်လို့ကျွန်တော်ထင်တယ်။ဆက်ကွန်မြင့်တင်နေကတော့ဒီနေ့တော့တင်ရတဲ့လုပ်နေတဲ့အချိန်မှာသတင်းမီဒီယာတွေကဒီလိုမျိုးတရက်ငယ်အဖွဲ့အစည်းတွေနဲ့သတင်းကိစ္စဆောင်ရွက်တဲ့အခါမှာဒီလိုမျိုးလုံထုံးလုံမီရှိတဲ့နယ်ဆိုတဲ့အားမျိုးကိုအစိုးရကလည်းဖြစ်ပြီးတဲ့နောက်ပြောလာမျိုးမဟုတ်တဲ့နယ်ဘယ်လိုဖြစ်ပွဲစီနဲ့ဆက်တယ်မှာဒီနယ်ဆက်တဲ့နယ်အဲ့အားမျိုးကိုအချင်းချင်းနဲ့လုံထုံးလုံမီတို့တော့အတိအကျပြန်ပြောင်းတယ်လို့ကျွန်တော်ထင်တယ်
ဩဂုတ်လ2ရက်နေ့ကတော့ဆက်သွယ်ရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်မှဆွေးနွေးခဲ့ပေမဲ့ပုံမှန်66ဂါကြီးပဲ့ဖြက်ရေးဟာမအောင်မြင်ခဲ့ပဲအာမခံရနိုင်တဲ့ပုံမှန်ဖြစ်တာအတည်ပြုခဲ့တာဖြစ်ပါတယ်ဇူလိုင်လ31ရက်နေ့ကလည်းပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံရတဲ့မြန်မာနောင်းအက်ဒီတာချုပ်ကိုဆွေဝင်းကိုမန္တလေးမဟာအောင်မြင်မြို့နယ်တရားရုံးကအာမခံပေးခဲ့ပါတယ်ကိုဆွေဝင်းဟာသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဥဝေသူဟာပါရာဇိကကြပြီးဖြစ်ကြောင်းရေးသားခဲ့တဲ့နောက်မလအတွင်းမှာအမှုဖွင့်တိုင်ကြားခံထားရတာဖြစ်ပါတယ
်ဒေါရရှင်များရှင်အခြေတင်ပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးကိုပြင်ဆင်ရေးလွှတ်တော်အတွင်းဆွေးနွေးနေချိန်မှာပဲအပြီးတိုင်ဖြတ်သိမ်းပြဖို့တိုက်တွန်းသံတွေလည်းထွက်ပေါ်နေပါတယ်ဟုတ်ကဲ့ဆော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှိတဲ့နယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှန်66ကကြီးပြင်သင့်သလားဖျက်သင့်သလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရှမ်းပြည်နယ်တောင်ပိုင်းကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းမှာ NCA အပြစ်ရလက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြမတပ်မတော်တို့ကြားဆက်လက်စီရေးတင်းမာနေပြီးဟိုပုံးမြွနယ်ကရွာသားဆယ်ဦးတနေ့ကအဖမ်းခံခဲ့ရပါတယ်။မင်းညားကတော့၉ဦးပြန်လွတ်လာပေမဲ့တဦးကိုဖမ်းထားဆဲဖြစ်တယ်လို့အဲ့ဒီဒေသတဝိုက်ကြီးရွာတွေကအရင်ဖမ်းဆီးထားတဲ့ရွာသားတွေကိုလည်းပြန်လွတ်မပေးသေးပါဘူး။တောင်ပိုင်းရှမ်းပြည်တွင်းကအခြေအနေတွေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါမြမတမတော်ကနေတရက်ကျော်ဖန်းစီသိမ့်သိမ့်ထားတဲ့ရှမ်းပြည်နယ်ဟိုဘုံမြို့နယ်ဂုံကုန်းကျေးရွာရွာသား10ဦးနဲ့ကကူဦးဟာပြန်လည်လွတ်မြောက်လာပြီလို့ကိုယ်တိုင်ဖမ်းခံရသူဂုံကုန်းရွာသားလုံဝန်းကပြောပါတယ
်ဒါတော့ဖန်းစီဆောင်ရမနေရတော့ပြန်လွတ်ပြည်ပြန်နေတော့ပြန်လွတ်တယ်တယောက်ကဆံဖြက်တယ်ဆောက်ဆိုင်ဆောက်ဆိုင်ဆိုပြန်ဖြက်တယ်လေအားလုံးက10ယောက်ဆိုကျောင်းသားကျွန်တော်သားတယောက်ပါတယ်ကျွန်တော်သားမနေရမနေခင်းတော့ပြန်လွတ်တယ်6ယောက်ပြန်တယ်6ယောက်ပြန်တာ6ယောက်ပြန်လွတ်လာတော့ပြန်တာတယောက်ဝဲပြန်တယ်ဗျ
ပြီးကြတဲ့ဩဂုတ်လ3ရက်နေ့မှာမိုင်းပြင်းချိန်ဆိုင်ခမရ294တပ်ကနေဂုံကုန်းကျေးရွာကိုဝင်ရောက်လာပြီးရွာသား10ဦးကိုဖမ်းဆီးခဲ့တာပါ အဖမ်းဆီးခံရသူတွေနဲ့ចောင်းသားသူကိုမနေ့ကပြန်လှုပ်ပေးခဲ့ပြီးရှေးဥကတော့ကြေးရအုပ်ချုပ်ရေးမှုတွေကနေအာမခံခဲ့လို့ညပိုင်းမှာပြန်လွတ်လာတာပါဒီအချိန်လေးကတော့အဖမ်းဆီးခံရသူလုံးဝရဲ့သမီးဖြစ်သူမတ်မော်ခန့်ကခုလိုပြောပါတယ
်သူတို့ကဒီကတနင်္လာလာပြီးတော့အိမ်ထဲအောင်လာနိုင်ကြည့်စီးတယ်လားနိုင်ကြည့်တော့ဘာမှလည်းမပြောမေးတာလဲမရအဲ့လိုဖြစ်တယ်ချင်းသူမီးတနတ်သူမီးပဲတွေ့သားလို့သူတို့ယူသွားတာကားတစ်စီးလိုက်ယူထားတယ်သူမီးငယ်ပြတဲ့ဟာဒီအရင်ခေတ်ပေါ်ပေါ်ခေတ်တွေကသူများဆောင်ထားတာအိမ်တိုင်းအိမ်တိုင်းရှိတယ်အဲ့လိုမျိုးတနတ်ကလူလဲ၁၀ရောင်းလောက်ဖမ်းသွားတယ်နေ့လေးကိုတတ်မှာဖမ်းသွားတယ်ချင်းလူကြီးတွေပေါ့ကော်မတီတွေအဲ့လိုတတ်ထောက်ခံပြီးတော့၁၀ရောင်းလောက်ပဲလွတ်လာပေးတယ်အဲ့ဒါ
ပြန်လည်လွမြောက်လာတာမရှိသေးတဲ့ရွာသားသူကိုတောင်ကြီးဘက်ကိုပို့ဆောင်လိုက်တယ်လို့ယူဆကြောင်းမှတ်မော်ခန်းကပြောပါတယ်။တမတော်ကလည်းအခုလိုရွာသားတွေကိုဖမ်းဆီးစစ်ဆေးနေမှုနဲ့ပတ်သက်ပြီးဒေသအတွင်းလှုပ်ရှားနေတဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS SSC နဲ့တမတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးသင်းမာမှုတွေနဲ့သက်ဆိုင်တယ်လို့ RCSS ရဲ့တောင်ကြီးဆက်ဆံရေးယုံတာဝန်ခံသူပူမူကြီးဆိုင်ဦးကပြောပါတယ်။
အရင်ကနာမခုတ်မှာဖြစ်တဲ့ပိုက်ပွဲနဲ့ဆက်ဆံနေမှာပေါ့နော်ပိုက်ပွဲဖြစ်တဲ့ကိစ္စကိုငါဆက်သွဲနေနေတယ်ကျွန်တော်ဒီ RCS ကပေါ်လိုက်ရှာတဲ့ပုံမျိုးမှရှိတယ်ဒီတက်ကသူတို့ပြောလာက RCS နဲ့ပတ်သက်တဲ့လာယူတော့ဖမ်းတဲ့ပုံမျိုးမှရှိတယ်
ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့တုန်းကဟိုဘုံမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်သမတော် RCSS SSC နဲ့တမတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အဲ့ဒီတိုက်ပွဲမှာမြမတမတော်ဘက်ကထိခိုက်မှုတွေရှိနေခဲ့ပါတယ်တိုက်ပွဲပြီးနန်းခုတ်ဒေသခံရွာသား10ဦးဖမ်းဆီးခံရတယ်လို့အဲ့ဒီထဲက9ဦးပြန်လည်လွတ်မြောက်လာပေမဲ့ရွာသား3ဦးဟာပြန်လည်လွတ်မြောက်လာတာမရှိသေးတယ်လို့တခြားဝန်းကျင်ကရွာသားတွေလည်းဖမ်းဆီးခံနေရမှုတွေရှိနေတယ်လို့လည်းသူ့ဘုံမူကြီးဆိုင်ဦးကပြောပါတယ်ဒါ့အပြင်ဇူလိုင်လ28ရက်နေ့မှာလည်းဂျိန်ဟင်းကျေးရွာမှာအရဝတ်နဲ့ဈေးဝယ်နေတဲ့ RCS တပ်ဖွဲ့ဝင်2ဦးကိုလည်းတမတော်ဘက်ကဖမ်းဆီးထားတယ်လို့သူ့ဘုံမူကြီးဆိုင်ဦးကပြောပါတယ်တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့အန်စီအပြည့်ရဲ့လက်မှတ်ရေးထိုးထားပေမဲ့မြန်မာသမတော်နဲ့စစ်ရေးသင်းမာနေစေအခြေအနေမှာရှိနေပါတယ်မြန်မာသမတော်အနေနဲ့တောင်ပိုင်းရှမ်းပြည်သမတော်ခြေပြုတ်ရဒေတာဘက်ကိုနေမြေရှင်းလင်းရေးလှုပ်ဆောင်နေမှုနဲ့တိုင်အားတိုးချက်လှုပ်ရှားမှုတွေပိုများလာတဲ့အခြေအနေကိုတော့သူ့ဘူမူကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ
်ကျွန်တော်ကဒီအန်စီထိုးထားတဲ့ပြင်ပေါ်တော့နိုင်ရေးဆွေးနွေးပွဲမှာလည်းကျွန်တော်တို့ဘက်ကပါပြီးတော့ဝင်ပါပြီးတော့ဆွေးနွေးနေကြတယ်ပေါ့နော်ဒီတက်လှုပ်ရှားမှုတွေကဒီနေ့မျိုးရှားတဲ့အချိန်မှာ3-5ဖွဲ့သူကပိုက်ဖိတ်ပိုက်ပြီးတော့တော်ရီနေနေလို့ကျွန်တော်တို့လည်းတိတိမှုချက်ခဲ့တာပေါ့တိုက်ခွဲချက်ခဲ့တာပေါ့ဒီကိစ္စက GMCS မှာလည်းကျွန်တော်တို့တင်ထားတယ်ပေါ့နော်သူ့ဒီဟိုပုံမှန်ကျင်းမှာမကားပဲနဲ့တခြားမျိုးမျိုးနယ်တွေမှာလည်းတက်လို့ရှားမှုတွေကပုံများလာတယ်ပေါ့နော်ဒီတလားနလားတင်မှာကျွန်တော်နေပြည်တော်ကမငင်းချမ်းပဲနဲ့နိုင်ငံရေးဆွေးနွေးပွဲတွေကဆက်ဆက်မသွားနိုင်ပဲနဲ့အစီအလေတို့ယုံကြည်မှုပြတ်ပြားစေတဲ့အဆင့်လောက်ဖြစ်နိုင်တယ်ပေါ့နော်စီပေါ်ယုံကြည်မှုနည်းလာနိုင်တယ်ပေါ့နော်
အခုလို NCA ပြည်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့မြန်မာတပ်မတော်တို့ကြားဒေသတွင်းတိုက်ပွဲဖြစ်ပွားနေမှုတွေရွာသားတွေဖမ်းဆီးခံရမှုနဲ့ RCSS တပ်သားတွေဖမ်းဆီးခံရမှုကိစ္စရတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ငြင်းချမ်းရေးခီးဆက်မသွားနိုင်ပဲ NCA ပေါ်ယုံကြည်မှုပြတ်ပြားစေနိုင်တယ်လို့လည်းသူကဆိုပါတယ်နဖက်တကြပြိပကဖြစ်စဉ်ကြောင့်ဟိုဘုံမြို့နယ်ကြေးရွာသားတွေအနေနဲ့ဖမ်းဆီးမှုညှဉ်းပန်းနှိပ်စက်ခံရမှုတွေရှိနေတယ်လို့လည်းရှမ်းလူခွေးရဲမှန်တိုင်ဖွဲ့ကလည်းဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်အရသာပြည်သူလူထုအပေါ်မှာအစီအစဉ်ရှိရှိစနစ်တကျလူခုရေးချိုးဖောက်မှုများဆက်သက်ဖြစ်ပေါ်နေတာကိုရှမ်းလူခုရေးဖွဲ့အနေနဲ့အပြင်းထန်ရှုတ်ချသလိုအသက်12နှစ်အရွယ်ကလေးပါဝင်တမတော်ကနေဖမ်းဆီးထားတဲ့ရွာသား9ဦးကိုအများဆုံးလှုပ်ပွေးမှုကိုလည်းတိုက်တွန်းတောင်းဆိုထားပါတယ်။တစ်ဖက်မှာလည်းငင်းချရေးလုပ်ငန်းစဉ်တွေခရီးပောင်းမြောက်ဖို့အတွက်အပြည့်ကရစေးရေးအန်စီလက်မှတ်ရေးသူထားတဲ့အပြည့်ရရှိဖွဲ့ခေါင်းဆောင်တွေနဲ့အစိုးရငင်းချရေးကော်မရှင်ဖွဲ့တို့ကြားမနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့မှလည်းပြည်ရအစီအလက်မှတ်မရေးထိုးနိုင်သေးတဲ့ UNSC ခေါ်ညီညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ TBN ခေါင်းဆောင်တွေနဲ့မြန်မာငင်းချမ်းရေးကော်မရှင်ကိုယ်စားလှယ်တို့နဲ့ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးနေပါတယ်ခင်ဗျာ
။နိုင်ကိုအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုထိုင်းနိုင်ငံမှာလူသတ်မှုနဲ့ဒေသစီရင်ခံထားရတဲ့အလုသမားလူငယ်2ဦးဘက်ကိုအလှည့်ပေးပါဦးမယ်။ထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်တံစီရင်ချက်ချခံထားရတဲ့မြန်မာရွှေ့ပြောင်းလူသမားလူငယ်2ဦးရဲ့အမှုကိုထိုင်းဗဟိုတရားရုံးချုပ်မှလာမယ့်ဩဂုတ်လ21ရက်မတိုင်ခင်အယူခံဝင်ရမှာဖြစ်ပါတယ်။တရားလိုဘက်ကလူသတ်မှုမှာအဓိကပစ္စည်းသက်သေအဖြစ်ပေါတူးနဲ့တယ်လီဖုန်းတို့ကိုထည့်ထားတာကြောင့်အခုလာမယ့်အယူခံမှာဒီပစ္စည်းသက်သေတွေနဲ့ပတ်သက်လို့သေသေးချာချာခုခံရှောက်လဲနိုင်အောင်ပြင်ဆင်နေတဲ့အကြောင်းတရားခဏ်ရဲ့အကျိုးဆောင်တွေကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောင်မအေးအေးမှကစုံစမ်းတင်ပြထားပါပါရှင်
ဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျုံးလူတတ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုကိုထိုင်းရှိနေများကောင်စီကဩဂုတ်လ21ရက်နေ့နောက်ဆုံးထားတင်ပြဖို့စီစဉ်ထားပြီးတရားလိုဘက်ကတော့လူတတ်မှုမှာအဓိကအသုံးပြုတယ်ဆိုပြီးတသက်အဖြစ်တင်ပြထားတဲ့ ပေါတူးနဲ့တယ်လီဖုန်းကိစ္စတွေကိုတော့အယူခံမှာတေချာရှင်းလင်းပြောဆိုသွားမှာဖြစ်တယ်ဆိုပြီးထိုင်းရှင်းနေများကောင်စီနဲ့အတူတရားခံတွေရဲ့အကျိုးကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေဦးအောင်မျိုးတန်းကပြောပါတယ
်ဆိုတော့ပေါတူးဒီတိတ်တိတ်ကံပစ္စည်းလို့တောက်လျှောက်ပြောလာတယ်ဒါတွေနဲ့ဒီတည်တဲ့လူတွေကိုတတ်ပါတယ်လို့ပြောတယ်ဒါပေမဲ့အခုတိတ်တိတ်ကံပစ္စည်းပါဆိုတဲ့ပေါတူးမှာကလေးတွေတည်နေမတွေ့ဘူးဆိုတာအမှုတောက်လျှောက်လို့မှပေါ်နေတဲ့ကိစ္စဒါနံပါတ်၁ချက်နံပါတ်၂ချက်ကတယ်လီဖုန်းနဲ့ပတ်သက်တာနော်ဟိုဟာပေါ့တံပိုးတောင်းခွဲကိုဒီကလေးဒီဝင်းစော်ဝင်းစော်ထွန်းရဲ့ဟိုကနေပြီးတော့ဆန်နာဘက်ကိုရောပေးရမယ်ဆိုတဲ့ကိစ္စဒီတယ်လီဖုန်းဟာကလေးတွေကလမ်းသွားတယ်တဲတောင်းပြန်အောက်ရတယ်ဆိုတာတကယ်တမ်းဆန်နာရဲ့တယ်လီဖုန်းဖြစ်မဖြစ်ဆိုတာဘလူးမတ်တိကပြောလို့မရအောင်စစ်ဆီးလို့မရနိုင်ဘူးဆိုတာတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ဒီမှာရုံးမှတင်ထားတဲ့ iPhone 4S ကထုချီပြီးတော့ကွဲပြီးတော့ဘလို့မှဟိုစစ်ဆီးလို့မရနိုင်တဲ့အခြေအနေမျိုးမှာတူရဲဆိုတာကိုအဖြစ်မပေါ်ဘူးဒါကြောင့်မို့တယ်လီဖုန်းပတ်ပါသူကဒီကလေးတွေတေးတန်ကြအောင်နေမို့တယ်လီဖုန်းပတ်ပါရောပြရမယ်ပုံစံမျိုးအဲ့ဒီစမတိုင်ကမှာအငယ်တို့အထင်အမြင်ဆုံးတရားရုံးကိုအခုအယူခံတင်မယ
်ကော်စမွေတရားရုံးကဆုံးဖြတ်ထားတာကတော့တေဆုံးသူဟန်နာရဲ့တယ်လီဖုန်းကိုလည်းတရားခံဝင်းစော်ထွန်းအနေနဲ့တေဆုံးသူဟန်နာရဲ့အမွေဆက်ခံခွင့်ရှိသူကိုပြန်ရောပြရမယ်ဆိုပြီးဆိုထားတာပါဗီရရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျုံးလူတတ်မှုနဲ့ပတ်သက်လို့တေရန်ပေးချင်းခံနာရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတရနေ့ကနေပယ်ချခံရပြီးတဲ့နောက်မှာတော့နောက်ဆုံးအစ်မြင့်တရားရုံးကိုအယူခံတက်ဖို့ပြင်ဆင်ခဲ့ရမှာအခု5ကြိမ်မြောက်ရှိတော့ပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအယူခံကိုလာမယ့်ဩဂုတ်လ21ရက်နေ့မှာပြင်ပြဖို့အတွက်အစ်မြင့်တရားရုံးကဇူလိုင်လအတွင်းကဆုံးဖြတ်ပေးခဲ့တာပါ။မြန်မာရွှေပြောင်းလူသမားခမန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့ပါတယ်။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆက်ဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေအချင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကမှထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခွန်နှမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဗန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။မအေးမှပြောပြခဲ့တာပါရှင်။ကျမတို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှတ်77ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတောက်ကြနေညနေပဲထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါဦးမယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွေရမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိခဲ့ကြောင်းဆက်ဆွဲနေတဲ့သတင်းတွေဟာအတုယောင်နေတာဖြစ်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်။ရုရှားရဲ့ဂျာဝင်နောက်ရှက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကအထူးကုံသမာရီဖွဲ့တစ်ဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်းဝက်စ်ဗီဂျီနီယာကရေးသားပြီးနိုင်ပိုင်းချက်ချာသပရင်းညကကျင်းပခဲ့တဲ့ဝက်စ်ဗီဂျီနီယာပြည်နယ်ကလူမှုစုဝေးပွဲမှာသမ္မတထရန့်ကပြောဆိုလိုက်တာပါတရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာစောင့်ချက်တွေကိုပြောင်းလဲဖို့နဲ့မြောက်ကိုရီးယားရဲ့လက်နက်စစ်စင်တွေရပ်တန့်အောင်တိုက်တွန်းဖို့တရုတ်နိုင်ငံကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိအားပေးလိုက်မယ်လို့မျှော်လင့်ရပါတယ်တရုတ်နိုင်ငံရဲ့ကြီးမားတဲ့ဈေးကွက်ထက်ကိုဝန်ထမ်းအောင်နိုင်ငံခြားကုမ္ပဏီရဲ့နည်းပညာလေးဝဲချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုထားတဲ့ကိစ္စပေါ်စုံစမ်းမှုအမြင်ပေးတရုတ်ကလည်းသမ္မတထရန့်ရပိုင်းတွင်းမှာပဲလက်မှတ်ရေးထိုးလိုက်မယ်လို့ဗန်နိုင်းဆိုင်ရာသတင်းမီဒီယာတွေကဖော်ပြနေကြပါတယ်။အချမ်းဖက်ဝါရီတွေကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ကားသူတွေကိုရခိုင်ပြည်နယ်ရသေးတောင်မြို့နယ်အတွင်းဒီကနေ့ဖမ်းဆီးရှာဖွေရမှာလွန်ကျိုးတပ်ဖွဲ့ဝင်တိုက်ခတ်ခံခဲ့ရကြောင်းမြန်မာစုရကပြောဆိုလိုက်ပါတယ်။အချမ်းဖက်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့နေသူတွေဖြစ်လူချောက်ကိုဖမ်းဆီးပြီးအောင်နှမ်းရကြီးရွာကပြန်လည်ထွက်ခွာလာချိန်မှာပဲရွာသား6ရွာလောက်ကဝန်ဝင်တိုက်ခတ်တာခံခဲ့ရတာဖြစ်တဲ့ကြောင်းလဲနိုင်ငံတော်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တကယ်ခင်ရပြည်နောက်လွန်ကျိုးတွက်ရှင်းလင်းမှုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေစောင်းနေကြောင်းလဲဖော်ပြထားတာပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမြို့တိုင်းရင်းသား6ဦးတပ်ဖြတ်ခံရကြောင်းသတင်းထုတ်ပြန်ပြီးနောက်တစ်နေ့မှာပဲအခုလိုသတင်းတွေထပ်မံထွက်ပေါ်လာတာပါ။
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာမှပြန်လွှင့်မယ်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.